မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုကိုနှိမ်နင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။အာဏာသိမ်းစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာသူ့ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းသတင်းဌာနတချို့နဲ့အင်တာဗျူးလုပ်ခဲ့ရမှာဂျွန်လ24ရက်နေ့ကတော့ရုရှားဖက်ဒရေးရှင်း RIA သတင်းဌာနရဲ့တွေ့ဆုံမေးမြန်းမှုကိုဖြေကြားခဲ့ပါတယ်။အဲဒီအင်တာဗျူးမှာဖက်ဒရီတရက်အာနာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့မငြိမ်သက်မှုတွေနဲ့ပတ်သက်လို့မေးမြန်းမှုပါရှိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပထမပိုင်းမှာရိုးရိုးဆန္ဒပြမှုတွေဖြစ်ခဲ့တယ်။နောက်ပိုင်းအကြမ်းဖက်မှုတွေရှိလာတယ်။လက်ရှိလက်လုပ်ပုံးတွေနဲ့ပစ်ခတ်တိုက်ခိုက်တာတွေချောင်းမြောင်းပစ်ခတ်တာအ ਨੇ ချင်းတော့ရှိနေသေးတယ်။အခုတော့အကြမ်းဖက်မှုတွေအရင်လောက်မများတော့ဘူး။သူတို့နှိမ်နင်းဆောင်ရွက်နိုင်တယ်လို့ဆိုပါတယ်။သူတို့ကိုဆန့်ကျင်တဲ့သူတွေဘက်ကအဲ့ဒီအကြမ်းဖက်မှုတွေအချိန်ပြင်းထန်လာလိမ့်မယ်လို့မျှော်လင့်နေကြပေမဲ့သူ့အနေနဲ့ကတော့အဲ့လိုအခြေအနေရောက်လိမ့်မယ်မထင်ဘူးလို့ဖြေကြားခဲ့ပါတယ်။1988ဒီမိုကရေစီရေးတော်ပုံကြီးနောက်ပိုင်းအာဏာသိမ်းစစ်တပ်ကအချိန်တို့အတွင်းတိုင်းပြည်ငြိမ်ဝှက်ပြပြသွားအောင်ဆောင်ရွက်နိုင်ခဲ့သလိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အနေနဲ့အခု2021မှာလဲသူတို့လုံနိုင်လိမ့်မယ်လို့ယူဆနေပုံရပါတယ်
အတိတ်ကိုပြန်ကြည့်ရင်တတိုင်းပြည်လုံးလဲနေလေအောင်မြင်းဆောင်မကြံပါဝင်ခဲ့ကြတဲ့1988ခုနှစ်မြို့ပေါ်လူထုဆန္ဒပြပွဲကြီးဆိုတာဟာစက်တင်ဘာ18စစ်တပ်ကအာဏာမသိမ်းခင်ရှေးပိုင်းမြမဆိုရှယ်လစ်လမ်းစဉ်ပါတီမဆလာအစိုးရလက်အောက်မှာဖြစ်ပျက်ခဲ့တာတွေပါဆီယာနာသိမ်းကြီးတာနဲ့စစ်တပ်ဟာဆန္ဒပြပြည်သူတွေနဲ့ debate scan တွေကိုရရဆက်ဆက်မြ мян ဆန်းဆန်းပြစ်ခတ်တပ်ဖြတ်စီးနင်းဖြိုခွဲခဲ့ပါတယ်မှတ်တမ်းတွေအရပြည်သူတွေဖွင့်လှစ်ထားတဲ့ debate scan တွေကိုစက်တင်ဘာလ29ရက်နေ့မှာအားလုံးရှင်းလင်းပြသခဲ့ပြီးဩဂုတ်လ24ရက်နေ့ကတည်းကရပ်တန့်နေတဲ့အစိုးရရန်ဒီယာတွေဟာအောက်တိုဘာလ3ရက်မှာစပြီးပြန်လည်လက်ပတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အတိတ်ဘက်ကတော့စစ်အာဏာသိမ်းပြီး10ရက်အတွင်း debate scan တွေကိုဖြိုခွဲနိုင်ခဲ့တယ်လို့15ရက်အကြာမှာအစိုးရရန်ဒီယာစပြီးပြန်လည်အောင်လုပ်နိုင်ခဲ့တဲ့သဘောဖြစ်ပါတယ်။အကြောင်းကတော့မြို့ပေါ်မှာငြိမ်းငြိမ်းချမ်းချမ်းဆန္ဒပြဖို့မဖြစ်နိုင်တော့တာစစ်တပ်ကအကြမ်းဖက်နှိမ်နင်းတာကိုမခံမရပ်နိုင်ဖြစ်ကြတဲ့လူငယ်လူရွယ်ရာပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်မယ်ဆိုပြီးတိုင်းသားလက်နက်ကင်အဖွဲ့တွေရှိရာနယ်စပ်တွေကိုအလုံးအင်းနဲ့ထွက်ခွာသွားကြတာစစ်အာဏာသိမ်းပြီးတိတ်မကြခင်နိုင်ငံတော်ငြိမ်ဝှက်ပြပြမှုတိစောက်ရေးအဖွဲ့နဝတရဲ့နှစ်နှစ်အတွင်းရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့ကတိစကားကိုနိုင်ငံရေးအတိုင်းဝိုင်းကလက်ခံလိုက်တာစတဲ့အချက်တွေကြောင့်ဖြစ်ပါတယ်။ဒီလိုနီးနဲ့ဆန္ဒပြပွဲကြီးတွေတချိန်ချင်းပေါ်ပေါက်ခဲ့တဲ့မြို့တွေပေါ်မှာငြိမ်သက်သွားပြီးအာဏာသိမ်းစစ်တပ်ဟာသူ့အုပ်ချုပ်ရေးရန်ဒီယာကိုစပြီးပြန်တည်ဆောက်ခွင့်ရသွားတာဖြစ်ပါတယ
်။အခု2021ခုနှစ်ကတော့1988ခုနှစ်နဲ့အတော့ကိုခြားနားပါတယ်။ဆန္ဒသိမ်းပြီးတာ9လကျော်ကြာသည့်အထိတော်ရုံမြို့ပါဘယ်နေရာမှာမှတည်ငြိမ်သွားတယ်ဆိုတာမျိုးမတွေ့ရသေးပါဘူးအကြောင်းကတော့ဖယ်ရီတရက်အာနာသိမ်းပြီးနောက်ပိုင်းမှပေါ်ပေါက်လာတဲ့အစိုးရဝန်ထမ်းတွေရဲ့ CDM လှုပ်ရှားမှုအသက်ဝင်နေစေဖြစ်ပြီးစစ်ကောင်စီအနေနဲ့အစိုးရရန်တရားတွေပြန်လည်လဲပတ်နိုင်မှုဝန်ထမ်းတွေခန့်တဲ့လုပ်ငန်းတွေအပါအဝင်အခြားပြဿနာပေါင်းစုံရင်ဆိုင်ဖြေရှင်းနေရလို့ပါပဲအဲ့လိုအချိန်လေးအောက်မှာစစ်ကောင်စီရဲ့ကြောင်းပြန်ဖွင့်ရေးကိစ္စမိရထားတွေပြန်ပြေးဆွဲရေးကိစ္စဗန်စနစ်ပြန်အသက်ဝင်ရေးကိစ္စဆေးရုံဆေးကမ်းတွေပြန်ဖွင့်ရေးကိစ္စစတာတွေမအောင်မမြင်ဖြစ်နေသလိုကိုဗစ် -19 တားဆီးကာကွယ်ကုသရေးလိုကိစ္စမျိုးမှလည်းကသောင်းကနင်းတွေဖြစ်နေတာတွေ့မြင်နိုင်ပါတယ်။ဒါအပြင်ပြည်သူတွေရဲ့ထီမထိုးရေးအပါအဝင်အခွန်မဆောင်ရေးလှုပ်ရှားမှုမြန်မာပြည်ရဲ့အပါအဝင်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေရဲ့ထုတ်ကုန်တွေကိုတပိတ်မောက်ရေးကိစ္စမျိုးတွေကလည်းဆက်ပြီးရှိနေပါသေးတယ်
။အခုနောက်ပိုင်းစစ်ကောင်စီဟာဆန္ဒပြပွဲတွေကိုပထမအဆင့်လူစုခွဲဖို့တတိပေးတာဒုတိယအဆင့်ရေကားတွေနဲ့ထိုးခွဲတာတတိယအဆင့်မီကိုငွေဘုံတွေရာဘာကြည်စံတွေနဲ့ပြစ်ခတ်ဖြုတ်ခွဲပြီးနောက်ဆုံးအဆင့်ရောက်မှဝင်ရောက်လုံထွေရာဘာတုံးနဲ့ရိုက်နှက်ဖမ်းဆီးတာဆိုတဲ့လုံထုံးလုံနည်းတွေအားလုံးကိုလစ်လူရှုလိုက်ပြီးဆန္ဒပြပွဲမှန်သမျှလူကိုတေစေနိုင်တဲ့တိုက်ပွဲဝင်တနက်တွေနဲ့ပြစ်ခတ်ဖမ်းဆီးတာတမျိုးပဲလုပ်ပါတော့တယ်။ရည်ရွယ်ချက်ကတော့ဆန္ဒပြပွဲတွေမြ мян ဆန်ဆန်နဲ့လုံးဝရက်ဆိုင်သွားအောင်အကြမ်းဖက်နှိမ်နင်းပြတာမျိုးပါ။ဒါပေမဲ့လည်းစစ်ကောင်စီရဲ့အသက်သေးစေနိုင်တဲ့အထိပြစ်ခတ်တပ်ဖြတ်ဖမ်းဆီးနေတဲ့ဂျားရဲကကိုပဲရန်ကုန်မန္တလေးနဲ့မြို့နယ်တချို့မှာဆန္ဒပြပွဲတွေဆက်ပြီးဆင်နွှဲနေတာတွေ့ကြရပါတယ်။ 1988တုန်းကနဲ့မတူတာနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီး1988တုန်းကနဲ့မတူနောက်ထပ်ပေါ်ပေါက်လာတာကတော့မြို့ပြတွေမှာစစ်တပ်ရဲနဲ့အုပ်ချုပ်ရေးတောက်တိုင်တွေကိုလက်ပစ်ဘုံလက်လုံဘုံတွေတနက်တွေသုံးပြီးအကြမ်းဖက်တိုက်ခိုက်လာမှုပါဒါတွေကိုဒီကနေ့အချိန်ထိစစ်ကောင်စီကထိန်းချုပ်နိုင်ခြင်းမရှိသေးတဲ့အပြင်ရဲစခန်းတွေမြို့နယ်အုပ်ချုပ်ရေးမှုရုံးတွေစစ်တပ်တပ်ဆွဲထားရနေရာတွေကိုရှေ့တန်းစစ်မြေပြင်ကခံကြုတ်တွေတပွဲသဲအိတ်တွေတန်ဆူးကျိုးတွေအကာရံတွေကာရံပြီးအမြဲတမ်းသတိအနေအထားနဲ့လှုပ်ရှားနေကြရတာကိုလည်းတွေ့မြင်နေရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်မြို့အတော်များများနဲ့စကိုင်းတိုင်းတွင်းကမြို့ရွာတွေမှာပေါ်ပေါက်လာတဲ့တူမီတနက်တွေလုတ်တနက်တွေလက်လုတ်ဘုံတွေနဲ့ခုခံတိုက်ပွဲဝင်ကြတာတွေကိုစစ်ကောင်စီဘက်ကစစ်တပ်တွေဆီလွပြီးနှိမ်နင်းတာတွေအဆက်မပြတ်လုပ်နေပေမဲ့လုံးဝငြိမ်သက်သွားတဲ့အခြေအနေမျိုးရောက်မလာသေးတဲ့အပြင်နေ့စဉ်ပြစ်ခတ်တေဆုံးဒဏ်ရာရဖမ်းဆီးမှုတွေရှိနေစေဖြစ်တာတွေ့ရပါတယ်။အလားတူစစ်ကောင်စီဘက်ကအကြဆုံးများခဲ့တဲ့ကြားပြည်နယ်ကစစ်အာဏာရှင်စန့်ကျင်တဲ့လက်နက်ကိုင်တိုက်ပွဲကိုလည်းအပြီးတက်နိုင်သေးတာမဟုတ်သလို KIA KNU တပ်မဟာ၅အပါအဝင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဇက်တိုက်လူလူဖြစ်နေတဲ့တိုက်ပွဲတွေဟာလည်းကြဲပြန့်တစ်ထက်ကြဲပြန့်အခုဆိုမြကြီးနားလိုမြို့ပြအဆက်နားနဲ့စကိုင်းတိုင်းအတွင်းထိရောက်လာနေတာတွေ့မြင်ကြရပါတယ်အခြားတစ်ဖက်မှာတော့မြို့ကြီးပြကြီးတွေမှာပျောက်ကြားစစ်ဆင်နွှဲမယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းသားလက်နက်ကိုင်ထိန်းချုပ်နယ်မြေတွေကိုတွားပြီးစစ်တင်တန်းတက်နေကြတဲ့ PDF လို့ခေါ်တဲ့ရာပေါင်းများစွာသောလူငယ်တွေရဲ့တိုက်ခိုက်မှုစတင်တာမျိုးမရှိသေးပါဘူး
။လက်ရှိမြို့ပေါ်တွေမှာဗကြုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့အာဏာသိမ်းစစ်ကောင်စီအုပ်ချုပ်မှုကိုအကြမ်းမဖက်ငြင်းညာတဲ့နီလန်းပေါင်းစုံနဲ့ဆန့်ကျင်နေကြတာတွေရှိနေသလိုအထွေထွေစီးပွားရေးအကြဘက်ကိုရောက်နေပြီးလူမှုရေးမတည်ငြိမ်မှုတွေစပြီးပေါ်ပေါက်ဆပြုလာနေပါပြီ။ဒါအပြင်1988အလွန်ကာလတုန်းကစစ်တပ်ရဲ့ရွေးကောက်ပွဲလုပ်ပေးမယ်ဆိုတဲ့လမ်းကြောင်းကိုအဲ့ဒီခေတ်နိုင်ငံရေးအင်အားစုတွေလက်ခံခဲ့သလိုမျိုးလက်ရှိနိုင်ငံရေးသမားတွေကလက်မခံတာလူငယ်တွေအဓိကပါဝင်တဲ့ပြည်သူလူထုအများစုကြီးကလည်းစစ်ကောင်စီရဲ့အုပ်ချုပ်မှုကိုဘယ်နည်းနဲ့မှလက်မခံရတဲ့နည်းနဲ့ဆန့်ကျင်မယ်ဆိုတဲ့အနေအထားမျိုးပေါ်ပြနေကြတာတွေ့မြင်ရကြောင်းပါ
Thank you.